လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးဂရုစိုက်ရမယ့်အနေထားပါပဲလူငယ်တွေဆိုတာအနာဂတ်ခေါင်းဆောင်တွေလို့ကျွန်တော်တို့ကာရာတွေလို့ယူခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအမနာရန်သုံးသပ်ကြည့်တဲ့အခါကာရာရွံ့ရုံကအခက်များများပါပဲကလေးနဲ့လူငယ်တွေကိုတံပိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတံပိုးထားခံရသူဟာတံပိုးရှိအောင်နေပါလိမ့်မယ်တလောတုန်းကလူမှုကွန်ရက်ပေါ်မှာကျွန်တော်ကသမမဆိုင်ခစ်အကြောင်းကိုရေးပါတယ်အဲ့ဒီခါမှာကျွန်တော်တို့နဲ့ခစ်ပြန်ကြီးပြင်းခဲ့တဲ့မိတ်ဆွေတယောက်ကဝင်ပြီးတော့အမှတ်တရတွေပြောပါတယ်ကျွန်တော်တို့ဆယ်ကျော်သက်ဘဝတုန်းကရင်ဆိုင်ခဲ့ရတဲ့ဒုတိယမန္တန်လို့လည်းခေါ်တဲ့သမဝါယမနဲ့ကျွန်တော်တို့အဲ့ဒီဘဝတွေအကြောင်းပါပဲအခြေခံစားကုန်တွေဖြစ်တဲ့စံစီစားငပိကအစတရားနှုတ်စီနှုတ်မှုအပါဝင်ပေါ့ဒီကျွန်တော်တို့ဘဝတွေဟာသမဝါမကိုမှီခိုခဲ့ရတယ်ဆိုတဲ့အခြေအနေတွေကအမှတ်တရတချို့ကိုပြန်ပြောခြင်းပါဥပမာမရှိမဖြစ်စံဆိုတော့သမဆိုင်မှာလူတယောက်ကိုကလေးပနပြီလူကြီးမနေပြီစသဖြင့်ပေါ့လေဝေစုခွဲပေးတဲ့ခစ်ပါအဲ့ဒါကိုကျွန်တော်လူငယ်တွေကိုပြန်ပြောပြတော့ကျွန်တော်တို့ဘဝတွေကိုတိတ်နားမလည်နိုင်ကြပါဘူးသူတို့ကတော့ဈေးမှာဖုံးဆက်ပြီးတော့ဝယ်အိမ်အရောက်ပို့တဲ့စနစ်ကိုပဲတည်ကြတာကိုဒီလိုတန်းစီရင်တိုးရင်နဲ့ကျွန်တော်တို့ကလေးဘွားကရှေ့ဆုံးကိုရောက်တဲ့အခါမှာအဲ့မှာဆိုင်ကကာထားတဲ့တန်းကြီးကကျွန်တော်တို့ရင်ပတ်တက်တဲ့ကြီးမှာအဲ့ဒါကိုနောက်ကနေဝိုင်းဖိတဲ့အခါကျွန်တော်မှတ်မိပါတယ်ကလေးတယောက်အနေနဲ့တော်တော်ရင်ပတ်တွေအောင့်တာဗျကျွန်တော်တို့ကကုံဝယ်ခွင့်စာအုပ်တွေကိုတန်းစီပြီးတော့ထပ်ထားရတာကိုအရင်ရောက်တဲ့သူကအောက်ကနောက်ရောက်တဲ့သူကအပေါ်ကပေါ့လေအဲ့တော့ဆန်ရောင်းပေးတဲ့သူကစာအုပ်ပုံကြီးကိုမှလှန်ပြီးတော့အလှဲ့ကျရောင်းပေးရုံပါပဲကျွန်တော်အဲ့ဒါတွေကိုအမြဲတမ်းမှတ်မိနေတာပေါ့တယောက်ကပြန်ပြီးတော့ပြောပြပါတယ်သူငငယ်တုန်းကတန်းစီပြီးတော့အဲ့လိုတိုးနေတော့လူကြီးတယောက်ရောက်လာပြီးတော့စာအုပ်ထပ်တာဟိုးအောက်ကိုထိုးထည့်ပါတယ်တဲ့အလှဲ့ကျော်ပြီးလိုချင်တဲ့သဘောပေါ့ဗျာကလေးကမြင်ပေမဲ့မပြောရဲပါဘူးပြီးတော့ဆန်ကိုချင်တွယ်တဲ့အခါမှာလဲအဲ့ဒီဆန်ချင်ပေးတဲ့လူကြီးကတပြည့်ထဲတိုင်းမှာဝလုံးထုံနဲ့ဒီစံမျက်နှာပြင်ကိုညှိတဲ့အခါမှာလက်နဲ့နှိုက်ပြီးတော့တတ်တတ်ချသွားတာသူတေချာတွေ့ပြန်တယ်လူကြီးစံခိုးတာကိုကလေးကအတိရက်နဲ့မပြောရဲဘူးတဲ့အဲ့ဒီမှလည်းကျွန်တော်တရားမတိုင်ခင်ကမြင်ကွင်းတွေကိုတတိယလာပါတယ်ကျွန်တော်တို့အပါဝင်ကလေးအများစုဟာအိမ်မှာလူကြီးတွေကိုကြောက်ရတယ်လို့ရေဝူရဆိုကြပါစို့မာမာမှန်မှန်ကိုယ့်ဘက်ကတခုခုဖြည့်ချင်းချက်ဒါမှမဟုတ်စောရကတက်ချင်ပေမဲ့လူကြီးကိုပြန်ပြောတယ်ကြည်စမ်းအဲ့ဒီလိုပေါ့ကျွန်တော်တို့အငေါက်ခံရဒီအပြင်အတားအမြစ်အပိတ်အပင်အဆူအငေါက်လည်းခံရပါတယ်ကြာတော့လေခလေးတငယ်ဆိုတာလူကြီးတွေကိုဘာမှအထွတ်မတက်ရဘူးကြောက်ရမယ်သူတို့လင့်မှကုန်လှုပ်ချင်တာလှုပ်ပြီးတော့လို့တွေးမိလာကြတာများပါတယ်ဒါကြောင့်လေအိမ်တွေမှာကြောက်ရတဲ့ခလေးတော်တော်များများဟာတကြံလိုအခါမျိုးပွဲတော်လိုအခါမျိုးတွေမှာအလွန့်အကျွံတွေရန်ကားတာလူကြီးတွေမချိုက်ဘူးဆိုတဲ့ပုံသဏ္ဍာန်အပြုအမူတွေစိတ်ရှိသလိုလုပ်မိကြတာကျွန်တော်အတော်များများတွေ့ရပါတယ်ကျွန်တော်လည်းပါခဲ့မှာပါအခုနေပြန်တွင်းပြီးတော့ဒါအစွန်းနှစ်ဖက်ရောက်တာပဲလို့ကျွန်တော်သုံးသပ်ပြီးလို့ပါလူငယ်တွေကလေးတွေဟာဘာကုံမှကြောက်စရာမလိုဘူးကျင့်ဝတ်တွေနီတိတွေလိုက်နိုင်ရင်ရပြီကြံတာကတော့အမှန်တရားအတွက်ပြောရဲဆိုရမယ်ဆိုရင်မကောင်းလားကောင်းတာပေါ်လို့ဖြေမဲ့လူရှိသလိုဘာမှမကြောက်လို့တော့ဘယ်ဖြစ်မလဲကွာထင်ရတယ်ရိုင်းရိုင်းဆိုင်ဆိုင်စိုင်းကုံမှာပေါ်လို့ပူပန်သူတွေလည်းတွေ့ရပါတယ်ဘာမှကြောက်စရာမလိုဘူးဆိုတာကထိတ်လန့်ပြီးတော့အမှန်ကိုမပြောရဲမလို့ရဲတာမျိုးကိုဆိုလိုတာပါကျွန်တော်တို့ငငယ်တမဝါယမဆိုင်ကဖြစ်ရကိုပဲကြည်ပါလူကြီးတွေမတရားလုပ်နေတာကိုပြောဖို့တားဖို့ကလေးတယောက်အနေနဲ့တိလျက်နဲ့ဘလို့မှအင်အားမရှိတာကိုတွေ့ရမှာပါဒါအများစုပါပြောရဲသူတယောက်တလေပဲချွင်းချက်ရှိနိုင်တာမျိုးပါအခုနေတွေးပြီးတော့လူကြီးတွေရှေ့မှာလဲမဟုတ်တာလုပ်နေသူကိုထောက်ပြရင်ဆိုင်ရဲတဲ့လူငယ်တွေကလေးတွေလူကြီးတွေကြွယ်ရာရောက်ပြီဆိုရင်လဲကိုယ့်ကိုယ်ကိုကောင်းမွန်စွာစောင့်ရှောက်ထိန်းသိမ်းနိုင်တဲ့လူငယ်မျိုးတွေအဲ့ဒီလိုမျိုးပေါ့လေကျွန်တော်တို့ဖြစ်စေခြင်းတွေပါပြီအဲ့ဒီလိုမျိုးအစိုးနှစ်ဖက်ကိုလွတ်ပြီးတော့အားကိုယုံကြည်ရတဲ့လူငယ်တွေရဖို့ဆိုတာစဉ်းစားကြည့်တော့ကိုယ့်ကိုယ်ကိုယုံကြည်တဲ့မျိုးဆက်တွေဖြစ်ဖို့လိုသေးတာကိုအဲ့ဒီအတွက်လူသမိုင်းတစ်လျှောက်ဆွေးနွေးကြပြိုးထောင်ကြမွေးထုတ်ဖို့ကြိုးစားကြတာလည်းများပါပြီကဘာကြီးရဲ့တချို့နေရာတွေမှာအောင်မြင်ခဲ့ကြသလိုတချို့နေရာတွေမှာအခုထိနှစ်ဖက်အစိုးကိုပြေးနေတဲ့ကလေးလူငယ်တွေအပြည့်ပါလူအဖွဲ့အစည်းတစ်ခုဟာအဲ့ဒီလူဖွဲ့စည်းအပေါ်မှာကြောင်းကြမှုဘလောက်ဆိုင်တယ်လဲပေါ်မူတည်ပြီးအနှိမ့်အမြင့်တွေကွာကြတယ်လို့ပဲကျွန်တော်နားလည်ပါတယ်ဘလို့ပဲဖြစ်ဖြစ်ပါခစ်တွေစနစ်တွေကလူငယ်တွေကိုအတွေးအခေါ်တွေပေးခဲ့ကြတာပါပဲကြည်ပါတမမခစ်ကဥပမာအိမ်နေမှာမရှိမဖြစ်တကြားလို့နှုတ်စီလို့စက်ပြလို့ဟာမျိုးကိုကိုကလူချင်းတယ်ဒါပေမဲ့အဲ့ဒါကို secret မှုတက်ဒါမှမဟုတ်ရင်တိုက်ဆွေးတဲ့ပိဿကြီးနဲ့တွဲယူရတယ်လေ အဲ့ဒီတော့အဲ့ဒီခက်ကလူငယ်တွေအတွေးမှာဘဝဆိုတာအကောင်းကြီးပဲလိုချင်လို့မရပါလားအဆိုးကိုရှောင်ခြင်းညှင်းခြင်းလို့လည်းမရပါလားလို့စဉ်းကျင်မိခဲ့ကြပါတယ်အဲ့ဒီခက်ကိုဖြတ်သန်းမှုသူတော်တော်များများအဲ့ဒါလို့တွေးမိခဲ့ကြတာပါဒီနေ့ခက်လူငယ်တွေရောဘာကိုကြည့်ပြီးတော့ဘလို့မြင်နေကြပါလဲဘဝကပေးလာတဲ့ဘယ်လိုတဒနာမျိုးနဲ့ရှင်သန်နေထိုင်ကြပါလဲကြုံရင်တော့ကျွန်တော်မေးကြည့်နားထောင်ကြပါသေးတယ်ကျွန်တော်တို့လူငယ်တွေရဲ့ဘဝတဒနာများဟာအလင်းတန်းအရိုက်ခတ်ခံရတဲ့ယရနာမျက်ရွဲများလို့အသွေးလှလှလင်းပါနိုင်ကြပါစေ။